မနက်ကအနှက်မမနီကဆရာနာရှင်စန့်ကျင်ရေးဆန္ဒပြသူတွေကိုလုံခြုံရေးတပ်ဖွဲ့ကအကြမ်းဖက်ပစ်ခတ်မှုတွေရှိခဲ့တဲ့အတွက်တေဆုံးသူတွေအများပြားရှိခဲ့ပါတယ်။တဝဲမြို့မှာတော့မနီကကြီးအစ်စ်နဲ့ပစ်ခတ်ရပြီးရဲတွေဖမ်းဆီးသွားတဲ့အမျိုးသားတေဆုံးမှုအတွက်ဒီကနေ့ညနေမှာအထိုင်အမှတ်ပြုလုပ်ခဲ့ပါတယ်။တဝဲမှာမနီကလုံခြုံရေးတပ်ဖွဲ့ကပစ်ခတ်မှုကြောင့်တေဆုံးသူ5ဦးရှိခဲ့ပေမဲ့ဒီကနေ့မှာဆက်လက်ဆန္ဒပြနေကြဆဲဖြစ်ပြီးတော့ဒီကနေ့ဆန္ဒဖော်ထုတ်မှုမှာလုံခြုံရေးတပ်ဖွဲ့တွေရဲ့တားဆီးမှုတွေရှိခဲ့တဲ့အကြောင်းကိုတံပါးသပိတ်ခေါင်းဆောင်တဦးကအခုလိုပြောပါတယ်။
မနေ့ပိုင်းမှာဒီအရင်နေ့တွေကလိုမျိုးလူစုလူဝေးအများကြီးနဲ့ဒီဆန္ဒပြတာမျိုးမလုပ်တော့ပါနဲ့လူနည်းနည်းနဲ့စစ်ကြောင်းတိုးကြောင်းခွဲပြီးတော့ order line ဆုံကြီးကိုပြန်လာပြီးတော့ကျွန်တော်မနေ့ကဒီ order line ဆုံကြီးမှာစဆုံးသွားတဲ့သူတယောက်ရှိတယ်။မနေ့ကတော့ရောထဲကတယောက်ပေါ့စစ်ကြောင်းတစ်ကြောင်းဆင်းရင်းစီရလာပြီးတော့လွတ်သူပတ်ခွေချတာတို့သူ့ကိုအလေးပြုတာတို့ဘာတို့ကိုလုပ်တယ်။ဒီရတဖက်ကလည်းအားအများအများနဲ့အဲ့လိုညီကားတွေဒီကုန်းချခွန်းနဲ့လက်နဲ့တွေပေါ့နော်အဲ့လိုမျိုးကန်ပြီးတော့ဒီဟာလာကြည့်လိုက်တာရှိတယ်လူတွေကဒီ order ကြီးလမ်းဆုံးမှာတော့ဒီ effect တိကကနေပြီးတော့ဟိုခါလာခါနေပြီးတော့ဝိုင်းပြီးတော့ဌာနပြနေတဲ့အနေထားတွေမှာတော့ရှိတယ်စကြောင်းတွေကတော့ခဏလောက်လာပြီးတော့အလေးပြုပြီးတော့မှသူတို့ဒီတက်ဆိုင်ရာလမ်းကြောင်းတွေကိုပြန်ထွက်သွားကြတာပေါ့နော်
တဝဲမြို့မှာဒီကနေ့ညနေမှာရက်ကွက်အလိုက်ကိုရက်ကွက်ထဲကနေစုစည်းဆန္ဒပြခဲ့ကြပါတယ်။ဘိမ့်မှာတော့ဒီကနေ့ဆန္ဒပြတာမှာကြုံတွေ့ရတဲ့အခြေအနေကိုဆန္ဒပြပွဲမှာပါဝင်သူတဦးကအခုလိုပြောပါတယ်
။ဒီနေ့ကတော့ဟိုပါပေါ့ဟိုဟာတပိတ်စစ်ကြောင်းအကြီးတွေတော့မရှိဘူး။ဒါပေမဲ့သို့တော်ညာလည်းဒီအစုအဖွဲ့လိုက်စစ်ကြောင်းအသေးဆိုတအားလည်းမသေးဘူးဗျာ။ဟိုအနေတော်တွေပေါ့။အဲတော့တောက်လျှောက်ဒီတမျိုးလုံးနည်းနည်းကိုဖြစ်သွားတယ်။အဲပြီးတော့တချို့တွေကတော့ကိုရက်ရွာထဲမှာကိုယ့်အကူဆန္ဒထုတ်ဖော်တဲ့အနေနဲ့ဆာသားလေးကင်ပြီးတော့တခြင်းတွေနဲ့ဗာနဲ့ပေါ့နော်ဟိုကျွတ်ကျော်တန်တွေကျွတ်ကျော်ပြီးလဲတာတွေလည်းတောက်လျှောက်ရှိပါတယ်အနည်းဆုံးရှိဘူးဆိုတော့အဲ900 800လောက်မှဖြစ်ပါတယ်အဲမနေ့ကတည်းကတောက်လျှောက်ပေါ့ဒါပေမဲ့ဟိုမနေ့တော့ပစ်ခတ်မှုဖြစ်တဲ့ဒီဇာတိလေးတို့မျိုးသက်တို့ဖြစ်ပါတော့ဒီနေ့လည်းပစ်ခတ်မှုတက်ပြီးဖြစ်ပါတယ်ဖြစ်တဲ့ခါကျတော့ထိခိုက်နေတာလည်းဟာဒီအများကြီးဖြစ်တဲ့အပြင်အိမ်တွေပေါ်အထိကိုဟိုခလေးသားလို့လိုက်ပြီးဟိုဖမ်းလို့ဟိုဖြစ်သွားတာမျိုးမဟုတ်ဘဲနဲ့အဲ့ဒီလေလူမဟုတ်ပဲမရှိတဲ့အိမ်တွေကိုပါတက်ပြီးတော့ရိုက်ဖြစ်သွားတယ်ပြီးတော့အတွင်းကပစ္စည်းတွေကိုဖြစ်စီသွားတာတွေစိုက်ကယ်တွေကားတွေကိုအိမ်ထဲမှာရှိတဲ့ဟာတွေကိုလည်းရိုက်ဖြစ်တာရိုက်ချိုးပစ်တာတွေဟိုတောက်ဆောက်ဖြစ်တယ်တောက်ဆောက်ဖြစ်တဲ့အပြင်အိမ်ထဲမှာရှိတဲ့ဒီတိုင်းဟိုဆန္ဒပြတဲ့လူလည်းမဟုတ်တဲ့လူတွေကိုလည်းပဲဟိုပါဘောကိုထိလက်ရောက်ရိုက်နေတာတွေတောက်ဆောက်ဒီမျိုးနဲ့နဲ့ဖြစ်တယ
်ဘိမ့်မြို့မှာမနေ့ကပြစ်ခတ်မှုကြောင့်တည်ဆုံးသူစီရင်ကိုအတိအကျအတိပြုလို့ရတာမရှိသေးဘူးလို့ဆိုပါတယ်မုံရွာမြို့မှာတော့ဒီကနေ့မှဆရာဝန်နဲ့ပရဟိတလူငယ်12ဦးဖမ်းဆီးခံခဲ့ရပါတယ်။ဒီကနေ့မုံရွာမှာဖြစ်ခဲ့တဲ့အခြေအနေကိုမုံရွာမြို့အရက်ဖက်အဖွဲ့အစည်းများပူးပေါင်းဆောင်ရွက်ရေးကော်မတီကကိုနေဦးကအခုလိုပြောပါတယ်
။တာစီဈေးမှာသူတို့သနတ်တစ်ချက်ဖောက်ပြီးတော့သူတို့လိုချင်တဲ့သူတို့ဈေးမြောင်းမှုလေးပဲဈေးတိုင်းမှာဈေးတိုင်းမှာဈေးမြောင်းတော့သူတို့လိုချင်တဲ့ဟာကိုတာစီဈေးမှာသူကသနတ်တစ်ချက်ဖောက်ပြီးတော့ဝင်ပြီးတော့သူတို့လိုချင်တာတွေယူသွားတယ်ဗျာ။မောင်လေးတတိတွေဆိုတော့နောက်ကနေပြီးတော့အဲဒီနောက်ကျောင်းနေကျတော့အဆောက်လိုက်လာတယ်နောက်ကနေပြီးတော့ဖြိုခွင်းဖို့ပေါ့နော်ဖြိုခွင်းဖို့လိုက်လာတော့ညာလေကျွန်တော်တို့ race ကျောင်းကိုတိုက်ရိုက်မဖြိုခွင်းရဘူးဗျကျွန်တော်တို့လမ်းအစ်စ်စင်လမ်းအစ်စ်စင်မှာလဲကျွန်တော်တို့တပိတ်ကျောင်းထော်သွားပြီးဆိုတော့လမ်းနေပြီးဒီကပိတ်လမ်းနေပြီးဒီကပိတ်ပေါ့နော်အဲ့လိုလုပ်တဲ့ချိန်မှာအဲ့လိုဆက်သွားတော့သူတို့လည်းအန်တာတော့ဖြစ်တယ်လိုက်ပါလာတာသူမလိုက်နိုင်ကြဘူးကွာအဲမှာသူ့ရဲ့အတွက်နောက်ကလိုက်လာတဲ့ဆရာဝန်ကြီးကားတွေကိုကျွန်တော်၆ခါလမ်းတက်နေရတော့သူကမိသွားတယ်ကွာပြီးသွားပြီးတော့ဆရာဝန်ကြီးဖမ်းသွားလို့ကြားတယ
်ကလေးမျိုးကဒီကနေ့ဆန္ဒပြပွဲမှာလုံခြုံရေးတပ်ဖွဲ့ကမျက်ရည်ရိုးပုံ၃လုံးပစ်ပြီးတော့လူစုခွဲခဲ့တယ်လို့ပြည်သူ၂ယောက်ကိုဖမ်းဆီးသွားတယ်လို့ကလေးမျိုးဆန္ဒပြပွဲမှာပါဝင်သူတဦးကပြောပြပါတယ
်ဟုတ်ကဲ့တပည့်ကြောင်းသူခွဲရကြတော့ကျွန်တော်ကကျွန်တော်တို့သွားနေကြလမ်းကြောင်းညောင်းမနာတက်တာဖြစ်ပြလမ်းမှာကြီးပေါ်ပြန်ဖြစ်တဲ့အချိန်မှာသူကတပိတ်နောက်ကျောင်းကိုအောက်ဘက်ပိုင်းကိုသူကဂျားပြောက်ဝင်နေတာဟိုဂျားရဲဝင်နေတာဖြုတ်ခွင်းလိုက်တယ်ကသူကနှစ်ပိုင်းခွဲမှာနောက်ပိုင်းလေးအဲ့ဒါကြီးကသူကပြစ်တာလဲဆိုတော့သူတို့ဒီတက်တာညောင်းမနာတဲ့အချိန်သူတက်ခဲ့တဲ့လမ်းမပေါ်မှာအဲဒီစီကာမာလေးကသူတို့တက်သူတို့ကျွန်တော်တို့ဆန္ဒတော်တာတပိတ်ကျောင်းကိုသူကကားပေးလိုက်တဲ့အချိန်မှာအဲကာမာမြောက်ကိုပါသွားတာဗျအဲ့ဒါကြီးကကျွန်တော်တို့ကအဲကာမာမြောက်ကိုပြန်မြက်ပေးဖို့တောင်းဆိုတဲ့အချိန်မှာသူတို့ကကျွန်တော်နဲ့ပြစ်တိုက်ပြေးတာဗျ
ပ ဖန်စီခံရတဲ့ကာသမား2ဦးကိုနှစ်လက်တနားီဝင်းကျင်လောက်မှာပြန်လှုပ်ပေးလိုက်တယ်လို့ဆန္ဒပြပွဲမှာပါဝင်သူတဦးကပြောပါရယ်စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းအာဏာရှင်ဆက်ညင်ရေးလှုပ်ရှားမှုတွေအတွင်းမှာတည်ဆုံးသူဒဏ်ရာရသူတွေနဲ့ဖန်စီခံရသူတွေအများအပြားရှိပါရယ်မြန်မာနိုင်ငံနိုင်ငံရေးအကျဉ်းသားများကူညီစောင့်ရှောက်ရေးအသင်းရဲ့ထုတ်ပြန်ချက်အရအာဏာရှင်ဆက်ညင်ရေးလှုပ်ရှားမှုအတွင်းမှာဒီကနေ့အထိဖန်စီခံရသူက981ယောက်ရှိတယ်လို့ဖော်ပြထားပါရယ်ရှင်ကျွန်မအင်တနာထုံးပါ